အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်နေကြတာပါအခုတော့မြန်မာအပါအဝင်အရှေ့တောင်အာရှဒေသနဲ့ပတ်သက်လို့အမေရိကန်နဲ့တရုတ်ကြားပထဝီနိုင်ငံရေးအရာသဘောထားတင်းမာလာတာဘာကြောင့်လဲမြန်မာအပေါ်ဘလို့တက်ရောက်မှုရှိမလဲစတဲ့သုံးသက်ချက်တချို့ကိုတင်ဆက်မှာပါကျွန်မအင်ဂျင်နိုင်ပါရှင်တောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားတင်းမာမှုတွေဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းဆိုရှယ်မီဒီယာတွေပေါ်မှာစကလုံးတိုက်ပွဲတွေနဲ့ရန်ပွဲအတွင်ပေါက်ကွဲထွက်လာခဲ့တာပါအထူးသဖြင့်အင်အားကြီးနှစ်နိုင်ငံကအပြိုင်ဆိုင်လွှမ်းမိုးဖို့ကြိုးစားနေတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့သက်ဆိုင်ရာတန်ယုံတာဝန်ခံတွေကနေပြီးခဲ့တဲ့သတင်းပတ်အကုန်မှာပြင်းထန်တဲ့စကားလုံးတွေနဲ့အပြန်အလှန်ရေးသားပြောဆိုခဲ့ကြပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံယာယီတာဝန်ခံ George and Sibley ကဇူလိုင်လ17ရက်နေ့မှာတောင်တရုတ်ပင်လယ်ပြဿနာမြန်မာအပေါ်ဘလို့တက်ရောက်နေသလဲဆိုတဲ့ခေါင်းစဉ်နဲ့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုတရုတ်ကမလေးမစားလုပ်နေကြောင်းရန်ကုန်အမေရိကန်တန်ယုံ Facebook မှာပြင်းပြင်းထန်ထန်ဆွဆွဲရေးသားခဲ့ပါတယ်။ဒီအပေါ်မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံရဲ့ပြောခွင့်ရပုဂ္ဂိုလ်ကလည်းဇူလိုင်လ19ရက်နေ့မှာပဲတရုတ်တန်ယုံရဲ့ Facebook မှာချက်ချင်းတုံ့ပြန်ရေးသားရမှာအမေရိကန်တန်ယုံယာယီတာဝန်ခံရဲ့အဆောင်ပါဟာလိုယာဆွဲတွေအမှားကိုအမှန်လုပ်ပြီးတရုတ်နိုင်ငံအပေါ်တမင်တသက်တိုက်ခိုက်နမည်ဖျက်ယုံတာမကတရုတ်မြန်မာပူးပေါင်းဆောင်ရွက်မှုနဲ့နှစ်နိုင်ငံဆက်ဆံရေးကိုတမင်တကာသွေးခွဲလိုက်တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါအပြင်တနင်္လာနေ့ကဘေကျင်းမြို့တော်မှာပြုလုပ်တဲ့တရုတ်နိုင်ငံသားရေးဌာနရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာအမေရိကန်တန်ယုံယာယီတာဝန်ခံရဲ့ဆွဆွဲရေးသားချက်တွေနဲ့ပတ်သက်လို့ပြောခွင့်ရပုဂ္ဂိုလ်ဝမ်ဝင်းဘင်းကအခုလိုထပ်မံတုံ့ပြန်ခဲ့ပါတယ
်။美方的有关表态牵强附会颠倒黑白
အမေရိကန်ရဲ့လုပ်ရဟာယုံကြည်မှုကင်းမဲ့စေပြီးအမားကိုအမှန်ထင်စေတဲ့ရှုပ်ထွေးအောင်လုပ်တဲ့အနေအထားဖြစ်ပါတယ်။တရုတ်နဲ့မြန်မာဟာပထဝီအနေအထားအရအနီးကပ်ဆက်ဆံရေးတွေရှိပါတယ်။တရုတ်နဲ့မြန်မာနှစ်နိုင်ငံချစ်ကြည်ရင်းနှီးပူးပေါင်းဆောင်ရွက်မှုကိုအချိန်နဲ့အမျှကဲဖြတ်နိုင်ပါတယ်။ဒီလိုတရုတ်နဲ့မြန်မာကြားအပြန်အလှန်ဆက်ဆံရင်းနှီးမှုကိုအမေရိကန်ကတမင်ရည်ရွယ်ချက်ရှိရှိတိုက်ခိုက်တာဟာအောင်မြင်မှာမဟုတ်ပါဘူးလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောသွားတာပါ။အခုလိုတောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့အရှေ့တောင်အာရှနိုင်ငံတွေအပေါ်တရုတ်ရဲ့ဩစာလွှမ်းမိုးမှုကိုအမေရိကန်ဘက်ကထင်ထင်ရှားရှားတိုက်ခိုက်ပြောဆိုလာတာပါကြောင့်ပါလေမြမအရေးအကဲခတ်ဒေါက်တာတင်မောင်တန်းရဲ့အမြင်ကတော့
အကြောင်းရင်းကတော့အမေရိကန်နိုင်ငံရေးရဲ့ပြည်တွင်းရွေးကောက်ပွဲနဲ့သက်ဆိုင်နေတယ်လို့ထင်တယ်။ဘာကြောင့်လဲဆိုလို့ရှိရင်အမေရိကန်တမ်ပရာထရမ်ဟာတရုတ်ကိုပထမဆုံးတရုတ်ဗိုင်းရပ်စ်ဆိုပြီးတော့စပြီးနာမည်တက်ပြီးတော့ပြုတ်ပို့ကြိုးစားလာတယ်ဒါကလည်းအခုကိုဗစ်ကိစ္စနဲ့ဆက်နွယ်ပြီးတော့အကြက်တဲကာလာစီမံခန့်ခွဲမှုတွေမှာတောင်းရင်ခံရတဲ့သဘောတဘာဝဒီမိုကရေစီနိုင်ငံတွေမှာရှိတယ်အခုတဖြည်းဖြည်းနဲ့ကိုဗစ်ကတက်နေတယ်တိတ်ပျောက်နှုံးနေတယ်เนาะတိုးနေတယ်ဖြစ်ပွားနှုံးနေရတော့အတိုင်းမဆအဆမရှိကမ္ဘာမှာအဖြစ်အများဆုံးနိုင်ငံတစ်ခုဖြစ်လာတယ်အဲ့ဒီအချိန်မှာဒါကဘာကြောင့်ဖြစ်တယ်လဲပြီးရင်ရွေးကောက်ပွဲအတွက်သူ့ရဲ့ပြည်သူလူထုရဲ့သဘောထားထင်မြင်ချက်ကလည်းကျလာတယ်အဲ့ဒီခါမျိုးတွေမှာဒါကအရင်တည်းကရှိတဲ့ပြဿနာကိုကောက်ကင်ပြီးတော့ပြန်ပြီးတော့မီးမွေးမှုစူးစမ်းတယ်လို့ဟိုကတော့အဲ့လိုပဲဖြစ်နေတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုရကတော့သူ့အကျိုးစီးပွားအတွက်တရုတ်နဲ့သဘောထားတင်းမာတဲ့ကိစ္စကိုအရှိန်မြင့်ဆွဲတင်လာမယ့်အနေအထားရှိနေတယ်လို့အကဲခတ်တွေကသုံးသပ်ထားပါတယ်။တဖက်မှာလည်းတရုတ်ရဲ့ခေတ်သစ်ပိုလန်မှစီမံကိန်းကြောင့်မြန်မာနိုင်ငံအကျွမ်းနော်နေမဲ့အရေးတိုင်းဒေသနဲ့ကိုင်တွေကိုတရုတ်ကစစ်လက်နက်တွေထောက်ပံ့နေတယ်လို့မြမကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လိုင်းကိုရိုင်းမချေမနဲ့ထုတ်ဖော်ပြောဆိုလာတာတွေလည်းရှိနေပါတယ်။ဒီအချက်တွေကရောတရုတ်မြန်မာဆက်ဆံရေးဘလို့ရိုက်ခတ်မှုတွေရှိမလဲ။ဒေါက်တာတင်မောင်သန်းကအခုလိုသုံးသပ်ပါတယ
်။တရုတ်ကတော့မြန်မာနဲ့ဆက်ဆံရေးပြည်လည်ဖို့နှမိုင်းချောင်းရဂယူဆိုင်တယ်။နောက်တစ်ချက်ကဘသူပဲအာဏာရရအာဏာရတဲ့သူနဲ့အရှင်ပြေဖို့ဂယူဆိုင်တယ်။အထူးသဖြင့်ဒီဘက်ပိုင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်အာဏာရပြီးတက်လာတဲ့အချိန်မှာဒေါ်စန်းစုကြည်ရဲ့အခန်းကဏ္ဍကိုတရုတ်ကပြန်လည်သုံးသပ်ပြီးတော့ဆက်ဆံရေးတွေပြောင်းလဲဖို့ကြိုးစားလာတယ်။အထူးသဖြင့်ပါတီချင်းဆက်ဆံရေးပါထိပါထူထောင်လာတဲ့အနေအထားထိရောက်လာတယ်ပေါ့နော်။ဒါကြောင့်မို့လို့ဒီဘူးရအဖြစ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံရဲ့ဟိုအဲ့ဒီလိုအနေအထားလေးပြန်ရောက်တော့အောင်နိုင်ငံကအနောက်နိုင်ငံတွေကတခိုင်မြောက်ပိုင်းကိစ္စနဲ့ဆက်နွယ်ပြီးတော့တွန်းပို့တို့လည်းဖြစ်သွားတယ်။အဲဒီလိုအခြေအနေမျိုးမှာအတတ်နိုင်ဆုံးပေါ့နော်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရကအစင်သာကြားနေတဲ့နိုင်ငံကြီးတွေကြားမှာမညံ့အောင်နေတဲ့အနေအထားကိုတော့ရောက်အောင်ကြိုးစားခဲ့တယ်ထင်တယ်။အရင်တုန်းကထိပေါ့နော်။အခု အချိန်မောပဲနဲ့အရင်ထိရတော့ရခိုင်မြောက်ပိုင်းကိစ္စတွေထိကတော့မလွှဲမချောင်တာတရုတ်ရဲ့ထောက်ခံမှုလိုအပ်တဲ့အနေအထားကိုရောက်သွားတဲ့အတွက်ကြောင့်မို့ခုဘက်ကမြန်မာပြည်တွင်းအနေအထားရရောက်ပါတယ်အခုကတော့နောက်နိုင်ငံကြီးတနိုင်ငံရဲ့ပြည်တွင်းရေးရွေးကောက်ပွဲနဲ့ဆက်နွယ်ပြီးဖြစ်လာတဲ့ကိစ္စဖြစ်တာကြောင့်မို့လို့ဒါကမကြာခင်မှာပဲရွေးကောက်ပွဲပြီးသွားတာနဲ့ပြီးသွားလိမ့်မယ်ဒါပေမဲ့အတော်ကြီးတော့ဆွဲတင်လိုက်မယ်လို့တို့ထင်တယ်မညက်ဖို့အရေးကြီးတာ
ကြီးခဲ့တဲ့သတင်းပတ်အတွင်းတောင်တရုတ်ပင်လယ်ပိုင်နက်နဲ့ပတ်သက်လို့တရုတ်ရဲ့ချင်ညာချက်ဟာနိုင်ငံတကာဥပဒေအရတရားဝင်မှုမရှိကြောင်းအမေရိကန်နိုင်ငံသား၏ဝန်ကြီးမိုက်ပွန်ပီယိုကသဘောထားချင်ညာချက်ထုတ်ပြန်ပြီးကန့်ကွက်ခဲ့ပါတယ်။အဲ့ဒီနောက်ရက်ပိုင်းတွင်မှာပဲမြန်မာ၊ထိုင်း၊မလေးရှား၊ဖိလစ်ပိုင်၊ကမ္ဘောဒီးယားနိုင်ငံဆိုင်ရာအမေရိကန်တန်ယုံတွေကနေဒေတာရင်းသတင်းဌာနတွေနဲ့တန်ယုံ Facebook တွေမှာအရှိတောင်အာရှဒေတာတွင်အချုပ်ချာအာဏာပိုင်ဆိုင်မှုတွေကိုတရုတ်ကဘလို့မလေးမဆားလုပ်နေတယ်လဲဆိုတဲ့ဝေဖန်တိုက်ခိုက်တဲ့ဆောင်းပါးတွေကိုတပြိုင်တည်းရေးသားဖော်ပြခဲ့ကြတာဖြစ်ပါတယ်ရှင်။